နေတို့မဟာမိတ်တပ်ဖွဲ့တွေဟာစီးခစ်ပြီးချိန်ကစပြီးအကြီးမားဆုံးစီးလေ့ကျင့်မှုတစ်ခုကိုဥရောပတလွှားကတပ်သားတောင်းနယ်ချီပါဝင်ပြီးဒီသတင်းပတ်ထဲမှာပဲကျင်းပနေပါတယ်။ဒါဟာယူကရိန်းကိုကျူးကျော်ဝင်အောင်တိုက်ခိုက်ခဲ့တဲ့ရုရှားကိုသတိပေးတဲ့အနေနဲ့အင်အားပြတာလည်းဖြစ်ပါတယ်။ဒါမဲ့လရင်အတွင်းဥရောပတလွှားမှာပြုတ်လုတဲ့ NATO အဖွဲ့ရဲ့ Steadfast Defender 24 စီးလေ့ကျင့်မှုမှာ NATO တပ်ဖွဲ့ဝင်6000လောက်ပါဝင်တယ်လို့ရေဒါတင်မောအစင်50လင်းအစင်80နဲ့တိုက်ခိုက်ရေးယဉ်1000ပါပါဝင်ပါတယ်။လေ့ကျင့်ရေးမှာနိုင်ငံပေါင်း30တနိုင်ငံမဟာမိတ်တွေပါဝင်ပြီးဥရောပမြောက်ပိုင်းတောင်တန်းဒေသတွေကနေအလဲပိုင်းနဲ့အရှေ့ပိုင်းအထိကီလိုမီတာ1000နဲ့ချီကျယ်ဝန်းတဲ့ဒေသတလွှားအစင်မြင့်စစ်စင်ရေးတွေကိုနေတိုးကလနဲ့ချီပြီးပြုလုပ်မှလည်းဖြစ်ပါတယ်။ဒီလေ့ကျင့်ရေးကိုဆွီဒင်ကလည်းပါဝင်ပြီးဆင်နွှဲမယ်လို့ပြောပါတယ်။နေတိုးပိုင်နယ်ကိုတလက်မှမကြံအကာအကွယ်ပေးနိုင်အောင်အတွက်လုပ်မှဖြစ်ကြောင်းနေတိုးအကြီးအကဲဂျန်စ်တော်ဒန်ဘတ်ကပြောပါတယ်။အခုလိုကြီးမားတဲ့ဆေးလက်ကျင်မှုဟာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်ခဲ့တဲ့ February 24ရက်မတိုင်ခင်မှာစတင်လိုက်တာလည်းဖြစ်ပါတယ်။ယူကရိန်းအတွက်အဓိကဆေးအထောက်ပံ့ပေးနေတဲ့ American နဲ့ EU ဥရောပသမဂ္ဂတို့ဟာအဖွဲ့ရင်းနိုင်ငံရေးတိုက်ခိုက်မှုတွေကြောင့်အကူအညီတွေထပ်မပေးနိုင်ပဲနဲ့ပိတ်ပင်မှုတွေနဲ့ကြုံနေရတာဖြစ်ပြီးအခုခါမှာတော့ယူကရိန်းအတွက်ရုရှားကိုတွန်းလှန်တိုက်ခိုက်ဖို့အတွက်လက်နက်အကူအညီလိုအပ်နေတယ်လို့လည်းနေတိုးအကြီးအကဲကပြောပါတယ်။